အမေရိကန်ပြည်ထောင်စုနယ်ကုလသမဂ္ဂတာဝန်ရှိသူတွေအပါအဝင်နိုင်ငံတကာအတိုင်းအဝန်းကပါဝေဖန်နေကြတဲ့မြန်မာနိုင်ငံကဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေချမ်းအပေါ်မြန်မာနိုင်ငံသားတွေကြားမှာလည်းအခြေအတင်အမြင်တွေထွက်ပေါ်နေပါတယ်။နိုင်ငံတကာအတိုင်းအဝန်းကတော့ကိုယ်ကရာဘာသာကိုလွတ်လပ်စွာပြောင်းပိုင်ခွင့်ရှိတဲ့လူတူဦးချင်းအခွင့်အရေးကိုကန့်သတ်ထားတဲ့အတွက်အတိမပြုဖို့တောင်းဆိုနေကြတဲ့အပေါ်မြန်မာနိုင်ငံကတန်ကာတော်တွေအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့ဥပဒေပညာရှင်တွေကြားမှာတော့အမြင်အမျိုးမျိုးကွဲလွဲနေကြတာပါ။အပြည့်အစုံကတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုအောင်ရဲမှောင်မှောင်သတင်းပေးပို့ထားပါရရှင်။
မြန်မာနိုင်ငံမှာအတီးပြုတ်ပြတ်ထန်းနိုင်မှုစ조사နေတဲ့မျိုးစုံဥပဒေလိုလူသိများတဲ့ဘာသာကူးပြောင်းခြင်းဆန်ရဥပဒေကြံထွက်ပေါ်လာပြီးတဲ့အချိန်မှာတော့နိုင်ငံကအတိုင်းအဝန်းရဲ့ကန့်ကွက်မှုတွေရှိလာသလိုပြည်တွင်းမှာလည်းအခြေတင်အငင်းပွားစရာတွေရှိလာနေတာပါဥပဒေတရားထွက်ပေါ်လာဖို့ပြင်ဆင်နေချိန်ကစလို့မြန်မာနိုင်ငံအတွင်းကလူ့အခွင့်အရေးနဲ့အမျိုးသမီးရေးလှုပ်ရှားသူတွေရဲ့ကန့်ကွက်မှုတွေထွက်ပေါ်ခဲ့သလိုဥပဒေကြံအဖြစ်ထွက်ပေါ်လာပြီးတဲ့နောက်မကြသေးခင်ကပဲအမေရိကန်ပြည်ထောင်စုတာမကမြန်မာနိုင်ငံဆန်ရဘာသာတရားလွတ်လပ်ခွင့်နဲ့လူမျိုးစုရေးရာနဲ့လူ့အခွင့်အရေးဆန်ရကုလသမဂ္ဂကျွမ်းကျင်သူတွေကသတိပေးပြောကြားခဲ့တာပါအခုလိုကုလသမဂ္ဂကျွမ်းကျင်သူတွေကမျိုးစုံဥပဒေတွေပေါ်သတိပေးပြောဆိုလာတဲ့အချက်ကိုတော့ကြိုးဆိုတယ်လို့ပြည်တွင်းမှာအမျိုးသမီးတွေရဲ့ဘဝရည်ရည်အတွက်ကူညီဆောင်ရွက်ပေးနေတဲ့ဖန်တီးရင်အဖွဲ့ရဲ့ဥက္ကဋ္ဌဒေါ်ရွှေရွှေစိန်လက်ကပြောပါတယ်
ဒီအမျိုးသမီးနဲ့ဆိုင်တဲ့ကိစ္စကိုကျွန်တော်တို့အမျိုးသမီးဖွဲ့စည်းလည်းအများကြီးရှိတယ်အမျိုးသမီးလည်းအများကြီးရှိတယ်ဒီလူတွေတကယ်ပါဝင်ဝင်မရှိဘဲနဲ့ပဲလူနေစုကနေပြီးတော့မှရုပ်ဆောင်တာပေါ့နော်ဒါဟောကျွန်တော်တို့မယ်လည်းအားမရှိဘူးပေါ့ပြောမယ်ကျွန်တော်ကဗဇက်ပဲရှိတယ်ကျွန်တော်ကပြောမယ်ဆိုရှင်ကျွန်တော်အပြန်ပဲရှိတယ်ဒါပေမဲ့အခုအဲ့တော့ဥပဒေကြံထွက်လာတယ်ကျမတို့တောက်ဆောက်လုပ်လာတော့တစ်စိကျော်ကျမတို့တိုင်းကိုလုပ်လာတာမအောင်မြင်ဘူးအဲ့တော့ကျမတို့နိုင်ငံတကာကအော်ကျမတို့ကြိုးဆိုပါတယ်ဒါကိုလည်းလုပ်ပေးရမယ်လို့ကျမတို့ဟိုပေါ့နော်ဟိုယုံကြည်ရပေါ့ကျမတို့ကြိုးဆိုပါတယ
်ကုလသမဂ္ဂရဲ့ဘာသာတရားလွတ်လပ်ခွင့်လူမျိုးစုရေးရနဲ့လူ့အခွင့်အရေးဆိုင်ရာကျွမ်းကျင်သူတွေကတော့ဘာသာရေးဆိုင်ရာလူနည်းစုတွေအပေါ်ဖိနှိပ်ချုပ်ချယ်ရာရောက်စေမဲ့အဓိပ္ပာယ်ဖွင့်ဆိုချက်တွေပါဝင်နေတာကိုတွေ့ရတယ်လို့လည်းဝေဖန်ခဲ့တာပါမျိုးစုံဥပဒေကိုအမျိုးသမီးအရေးနဲ့လူ့အခွင့်အရေးဆောင်ရွက်နေကြတဲ့ပြည်ရင်းကအဖွဲ့အစည်း100နီးပါးလောက်ကလည်းကန့်ကွက်နေကြတဲ့အတွက်ဘာသာရေးတစ်ခုအပေါ်တစ်ဖက်သက်ဖိနှိပ်ချုပ်ချယ်လို့ရအောင်တမင်သွေးထုတ်လုံဆော်ပေးနေတယ်လို့ဖြစ်နေတယ်လို့လည်းကုလသမဂ္ဂကျွမ်းကျင်သူတွေကထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့လည်းဒီမျိုးစုံဥပဒေတွေမှာလူ့အခွင့်အရေးချိုးဖောက်ထားတဲ့အချက်တစ်ချက်မှမပါဘူးလို့မျိုးစုံဥပဒေပြဋ္ဌာန်းရေးမှာတက်တက်ကြွကြွပါဝင်တဲ့မန္တလေးမြို့မစိုးရင်တိုက်သည့်ဆရာတော်ဦးဝီရသူကမိန့်ပါတယ်
။အဲမင်းကြားချင်တာတော့ဘာသာတစ်ခုရဲ့အတွက်အကောင်အထည်နေရမို့ဘာသာကြီးကဘာသာအသေးလေးတွေကိုအနိုင်ကျင့်နေရလဲမို့ဘာသာဝင်အားလုံးခံစားဝင်ရှိတယ်အမျိုးသမီးတွေကိုနှိမ့်ခွင့်နေရမို့အမျိုးသမီးတွေအခွင့်အရေးတွေကိုရအောင်လုပ်ပေးရတာဒါကြောင့်မို့လူ့အခွင့်အရေးဆိုတဲ့ပြည်တိုင်းနဲ့ပြည်သူချာချာတိုင်းကြပါလို့ရန်တိုင်းပြီးတော့မမီဘူးဆိုတာမျိုးတော့မဟုတ်ကြပါနဲ့
ဒါပေမဲ့တစ်ချိန်တည်းမှာပဲဥပဒေပညာရှင်တရားလွတ်တော်ရှင်းနေတူဦးဖြစ်တဲ့ဦးကျော်ဟိုးကတော့မြန်မာနိုင်ငံမှာနိုင်ငံတကာကပါလက်ခံထားပြီးဖြစ်တဲ့1954မြန်မာဒလိထုံနဲ့ဥပဒေဟာမြန်မာမျိုးသမီးတွေရဲ့အခွင့်အရေးကိုအပြည့်အဝအကာအကွယ်ပေးပြီးဖြစ်တဲ့အတွက်မျိုးစုံဥပဒေတွေထပ်မံတရားပြဋ္ဌာန်းဖို့မလိုဘူးလို့လည်းဥပဒေရှုထောင့်ကသုံးသပ်ပါတယ်
။ဟုတ်တော့ကျွန်တော်ခုနပြောတော့ဗောဗျာဟိုလက်ရှိဘောဗောဟိုလက်ရှိဘာတွေဖြစ်နေလို့ကျွန်တော်ဆိုတော့ဗောလက်ရှိဖြစ်နေတာတွေကိုဟလာဥပဒေတဲ့ကုစားလို့မရဘူး။ဒါကြောင့်ဥပဒေပြဋ္ဌာန်းရပါတယ်လို့လည်းအချက်တွေဟာဟိုရှိဖို့လို့ပဲလေ။ဒါတော့ကျမျိုးကိုဖောက်ပြနေပါဒါဥပဒေပြဋ္ဌာန်းနေတာလေတချို့ဥပဒေပါဘာပါခေါက်တာပြောလို့ဒီတွားလို့ရနေတာပဲအနိုင်ငံတကာလက်လက်ခံနေဟုတ်တယ်မလားအဒီဥပဒေအစ်စ်ပြထားတဲ့ခါကြပါနိုင်ငံတကာကပြောတာဆိုတာလေးရှိတာပဲဆိုတော့ဟိုမလိုရရင်တော့မထုတ်တာတော့ဘူးပေါ့ဗျာတကယ်လိုရနေတော့ပြောလို့လိုရတယ်ဆိုဘာလဲလိုရတယ်ဆိုလိုရတယ်ဆိုတော့ပြောက်ဖို့ဆိုတယ်ဒီဘာလဲလိုရတယ်
ကိုယ်ကရဘာသာကူပြောင်းခြင်းဆိုင်ရာဥပဒေလက်ထပ်ထိမ်းမြှားခြင်းဆိုင်ရာဥပဒေတလင်တမားကျင့်သုံးခြင်းဆိုင်ရာဥပဒေလူ့ရေးထိန်းချုပ်ခြင်းဆိုင်ရာဥပဒေတွေမြန်မာနိုင်ငံအတွင်းမှာပြဋ္ဌာန်းပေးဖို့အမျိုးဘာသာသဒ္ဒနာစောင့်ရှောက်ရေးအဖွဲ့ဗဟိုရဲ့ဥက္ကဋ္ဌဖြစ်တဲ့အက္ကမဟာပဏိတာနိုင်ငံတော်ဩဝါဒစရိယဗန္ဒနာတီလောကဘီဝင်သားကသမ္မတဦးသိန်းစိန်ထံတင်ပြခဲ့ပါတယ်။အဲ့ဒီနောက်ပိုင်းမှာတော့ဒီဥပဒေရေးဆွဲနိုင်ဖို့အကြံပြုချက်ရယူရေးဥပဒေကြံရေးဆွဲရေးကော်မတီတစ်ခုထားပြီးတော့ဆောင်ရွက်နေတာလည်းဖြစ်ပါတယ်။2023ခုနှစ်အတွင်းမှာရခိုင်ပြည်နယ်အပါအဝင်မြန်မာနိုင်ငံအလဲပိုင်းဒေသတွေဖြစ်တဲ့မေတီလာရှမ်းပြည်နယ်အတွင်းကလာရှိုးမြို့နယ်မှာလူမျိုးရေးဘာသာရေးအသွင်ဆောင်တဲ့ပြည်ပခါတွေဖြစ်ခဲ့တဲ့အတွက်နိုင်ငံတကာကမြန်မာကိုဘာသာရေးရခွဲခြားဆက်ဆံတဲ့နိုင်ငံလားဆိုတာစောင့်ကြည့်နေတာပါအမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့ကနေ2023ခုနှစ်တုန်းကမျိုးဘာသာကိုစောင့်ရှောက်တဲ့ဥပဒေတွေပြဋ္ဌာန်းနိုင်မှုဆိုပြီးတော့ပြည်သူထောက်ခံမှုရရှိဖို့ပြသနိုင်မဲ့ထောက်ခံလက်မှတ်တွေကိုကောက်ခံမှုတွေမြန်မာနိုင်ငံဒေသအနှံ့တော်များများမှာကောက်ယူခဲ့တာဖြစ်ပါတယ်ခင်ဗျာ